လူငယ်နဲ့သမရရွေးကောက်ပွဲမှာမင်းမသမာမှုတွေရှိကောင်းရှိနိုင်ခဲ့တယ်ဆိုတဲ့အထောက်ထားမဲ့ဆက်ဆဲချက်တွေကိုရွေးကောက်ခံသမရဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာထပ်မံပြောဆိုလိုက်ပါတယ်။သူ့အနေနဲ့သမရရွေးချယ်ရေးအဖွဲ့ Electoral College ရဲ့ဒီမဲတွေအပြတ်တက်အနိုင်ရခဲ့တဲ့အပြင်နိုင်ငံတော်ကတန်းနဲ့ချီတဲ့တရားမဝင်မဲတွေကိုပြန်နှုတ်ရင်ထောက်ခံမဲစုစုပေါင်း Popular Vote မှာလည်း Hillary Clinton ကိုသူပဲအနိုင်ရနိုင်တယ်ဆိုပြီးတော့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ဒီလိုရေးပြီး၄နာရီအကြာမှာဒီနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအတွင်းသူ Hillary Clinton ကိုရှုံးနေခဲ့တဲ့ Virginia, New Hampshire နဲ့ California ပြည်နယ်တွေကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လိုက်ပါတယ် Green Party ကိုယ်စားလှယ် Jay Singh ကဒီ Trump ကပ်ပြီးတော့အနိုင်ရခဲ့တဲ့ Wisconsin ပြည်နယ်မှာမဲပြန်ရွေးတွက်ဖို့တောင်းဆိုထားတာကို Trump ကစောစောပိုင်းကဝေဖန်ခဲ့ပါတယ်ဒီလိုမဲပြန်ရေးဖို့တောင်းဆိုတာကို Hillary Clinton ရဲ့ message စီရင်ရေးမှုတွေကလည်းပူးပေါင်းထောက်ခံထားပါတယ်ရွေးကောက်ပွဲမဲပေးတဲ့လုပ်ငန်းစဉ်တွေမှာမှားယွင်းမှုတွေရှိတယ်လို့ရွေးကောက်ပွဲမတိုင်ခင်ရက်တွေအတွင်းဒေါ်နယ်ထရမ့်ကပုံမှန်ပြောဆိုခဲ့ပေမဲ့အထောက်အထားနဲ့ပြောဆိုနိုင်ခဲ့ခြင်းတော့မရှိပါဘူးအခုဒီ Green Party ကိုယ်စားလှယ် Jay Singh ပြောဆိုခဲ့တယ်လို့ Wisconsin ဒါမှမဟုတ် Pennsylvania နဲ့ Michigan ပြည်နယ်တွေမှာမဲတွေပြန်ပြီးတော့ရေးတွက်မယ်ဆိုရင်လည်း Trump အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ပေါ်တက်ရောက်မှုရှိမဲ့ပုံမတွေ့ရပါဘူးနိုင်ငံတော်ရဲ့မဲတွေမှာ Hillary Clinton ထက်နှစ်တန်းကျော်ယော်နေခဲ့ပေမဲ့သမရရွေးချယ်ရေးကိုယ်စားလှယ်တွေရဲ့မဲတွေကိုအများစုရထားတဲ့အတွက် Donald Trump ဟာလာမယ့်ဇန်နဝါရီလမှာသမရအဖြစ်ကျန်းသစ်စာချင်းဆိုမှာဖြစ်ပါတယ်ခင်ဗျာ